မေရောတာရောတန်ရှင်တော်ဝိညာဉ်တော်၏နာမတော်များနှင့်အာမင်ချလာစွာသောညီကိုမောင်နှမအပေါင်းတို့မချလာ20နှစ်3ရက်နေ့တနင်္လာနေ့အတွက်ထောက်ရှုအမယ်ကြံကြက်ကတော့တန်ယောဟန်ခန်းကြီး၄ခန်းငယ်50ကနေငါးဆယ်၄ဖြစ်ပါတယ်အခုနေ့ရက်လွန်သောအခါကိုရောဒီဂါလိလိယာနယ်သို့ကြွားတော်မူ၏ ပောဖ်ဟုသည်မိမိဇာတိမြင်၌ဂုံးသတင်းကြော်စောခြင်းမရှိဟုသခင်စုကိုရော်တိုင်သက်သေခံတော်မူခဲ့ဖူး၏။သို့တိုင်အောင်ဂါလိလိယာနယ်သို့ရောက်တော်မူသောအခါကိုရော်ကိုထိုနယ်သားများကကြိုးဆိုကြ၏အကြောင်းမူကားပွဲတော်နေ့တွင်ဂျေရုဆလင်မြို့၌ကိုရော်ပြုတော်မူခဲ့သည်များကိုသူတို့ကိုယ်တိုင်မျက်ဝါးထင်ထင်တွေ့မြင်ခဲ့ပြီးဖြစ်တော်ကြောင့်ဖြစ်၏။ အမတ်ဤသားကိုယောဂပျောက်ကင်းစေခြင်းခန်းငယ်56မှ54ကိုရောသည်ရေကိုစပြည့်ဖြစ်ပြောင်းလဲစေတော်မူခဲ့သောဂါလိလိယာနယ်ကာနန်မြို့သို့တပန်ကြွားတော်မူ၏ကာဖာနာဟုမြို့၌အမမင်းတူဦး၏သားသည်ဖြားနာလျက်ရှိဂျူလီယာနယ်မှဂါလိလိယာနယ်သို့သခင်ယေရှုကြွားလာတော်မူကြောင်းကို သူအမတ်ကြားလျင်ကိုရောထံသွား၍ကိုရောကြွလာတော်မူလျက်မိမိသားကိုပျောက်ကင်းချမ်းသာစေပါမည်အကြောင်းတောင်းပန်လေ၏အကြောင်းမူကားလူနာသည်တင်အံ့ဆဲဆဲဖြစ်နေသောကြောင့်သည်သခင်ယေရှုကလည်းတင်တို့သည်နမိတ်လက္ခဏာများနှင့်အံ့ဖွယ်ရာများကိုမမြင်ကြရလျင်တင်တို့ယုံကြည်ကြမည်မဟုတ်ဟုသူအားမိတ်တော်မူ၏အမကလည်းသခင် ကျွန်တော်၏သားမသိမီကြွလာတော်မူပါဟုကိုရောအားလျှောက်လေ၏။သခင်ယေရှုကသွားလို့သင်၏သားအသက်ချမ်းသာရလိမ့်ပြီဟုသူအားမိတ်တော်မူလျှင်ထိုသူသည်ကိုရောမိတ်တော်မူသောစကားကိုယုံကြည်လျက်ပြန်သွားလေ၏။သူသည်လမ်း၌ရှိစဉ်သူ၏အစီအကံများနှင့်ဆုံမိရာသူတို့ကသူ၏သားအသက်ချမ်းသာရာရကြောင်းကိုပြောကြကြ၏။ သူကမိသည့်ချိန်နာရီ၌မိမိသားပျောက်ကင်းချမ်းသာရသည်ကိုမေးမြန်းသောအခါသူတို့ကလည်းယမန်နှင့်မွန်းလွဲတနာ၏ချိန်တွင်အဖျားပျောက်ကင်းကြောင်းပြန်ဖြေကြ၏။ဖခင်ဖြစ်သူကလည်းဤချိန်နာရီသည်သခင်ယေရှုကမိမိအားသင်၏သားအသက်ချမ်းသာရပြီဟုမိတ္တော်မူခဲ့သောအချိန်ဖြစ်ကြောင်းသိသဖြင့်သူကိုယ်တိုင်နှင့်သူ၏အိမ်သူအိမ်သားအားလုံးသည် ကိုရောနိုင်ယုံကြည်ကြလေ၏။ဤနမိတ်လက္ခဏာကသခင်ယေရှုဂါလိလိယာနယ်သို့ကြွတော်မူသောအခါတွင်ဒုတိယအချိန်ပြတော်မူသောတကူနမိတ်လက္ခဏာဖြစ်သည်။ဤဒီကယေရှုသခင်မောင်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်။ချလာစွာသောညီကိုမောင်နှမအပေါင်းတို့အမမင်းရဲ့သားကိုယောဂပျောက်ကင်းစေတဲ့အကြောင်း ဒီနေ့ကျမ်းစာကပြောထားတာတွေ့ရတယ်။ဒီအမမင်းကယုံကြည်သူတယောက်တော်မဟုတ်ဘူး။ဒါပေမဲ့သခင်ယေရှုသူ့ရဲ့သားကိုတည်လူဆဲဆဲဖြစ်နေတဲ့သူ့ရဲ့သားကိုကယ်တင်လို့သူဟာသခင်ယေရှုကိုယုံကြည်တဲ့သူတယောက်ဖြစ်သွားပါတယ်။တကယ်တော့ဒီအံ့ဖွယ်ရာလုတ်တဲ့နေရာဟာလည်းပဲယခင်ကသခင်ခရစ်တော်ရေကနေစပြည့်ကိုပြောင်းလဲစေခဲ့တဲ့
နေရာဒေသဖြစ်ပါတယ်။ဒါဒီတစ်ချိန်ဟာဒုတိယချိန်အံ့ဖွယ်ရာပြုခြင်းဖြစ်ပါတယ်။ဒီနေရာဒေသကိုသခင်ယေရှုပြန်လာတာကိုကြားတဲ့အခါကျတော့ကအမတ်မင်းပေါ့အမတ်ကသခင်ယေရှုရောက်တာကိုသိတဲ့အခါကျတော့အပြေးလွားနဲ့သခင်ယေရှုစီကိုပြေးလာတာတွေ့ပါတယ်။သခင်ယေရှုအံ့ဖွယ်ရာလုတ်ခဲ့တာကိုသူသိခဲ့တဲ့အတွက်ကြောင့်ကိုသခင်ယေရှုပြန်လာတဲ့အခါကျတော့လည်းပဲအပြေးလွား ခင်ဇူးစီအကူကြီးတောင်းမှုလာပါတယ်။သူ့ရဲ့သားဟာလည်းပဲအသေးအတန်ဖြစ်နေတဲ့သေဂါနီဖြစ်နေဖြားတာ။သခင်ဇူးပျောက်ကင်းစေနိုင်မယ်ဆိုတာကိုသူယုံကြည်သည့်အတွက်ကြောင့်လည်းပဲသခင်ဇူးစီပြေးလာပြီတဲ့နောက်အကူကြီးတောင်းခြင်းပဲဖြစ်ပါ။သခင်ဇူးကသူ့အိမ်ကိုတော့မသွားဘူးပေါ့လေ။အဲ့ဒီနေရာမှာပဲပြောလိုက်တယ်ဘယ်လိုပြောလဲ။မင်းရဲ့သားအသက်ချမ်းသာရပြီလို့ပြောလိုက်ပါတယ်။ဒါနဲ့ပ ပြန် သွားတဲ့ အခါမှာ သူ လမ်းမှာပဲ သူ့ရဲ့ အစီကံတွေက လိုက်လာ သူ့စီကို ပြေးလာ ပြည့်တဲ့ နောက် သတင်း ကောင်း ပေါ့လေ လာ ပြောတာ အမမင်းရဲ့ သာ နေ ကောင်း သွားပြီ လို့ ပြော တယ်။ဒါတော့ အမမင်းက လည်း အံ့ ဩ သွားတယ် ဘယ် ချိန် တော့ နေ ကောင်း သွားသလဲ လို့ ပြော တယ် မနေ့က တနာရီ ချိန် လောက် မှာ ပြော လိုက် အဲ့ဒါလို သိရတဲ့ အခါ ကျတော့ သူတို့ ပြော တဲ့ သူ သာ နေ ကောင်း လာတဲ့ ချိန် ဟာ မနေ့က တနာရီ ဆိုတဲ့ ချိန် ဟာ သူကိုပြောခဲ့တဲ့အချိန်ပဲဖြစ်ပါတယ်။တန်ယောဟန်ခန်းကြီး၅ခန်းရဲ့50မှာသင်သွားတော်သင်သာအသက်ချမ်းသာရပြီလို့ပြောတဲ့ချိန်ဟာမနေ့ကနေ့လေတနာရီဖြစ်ပါတယ်။အဲဒီချိန်မှာပဲချက်ချင်းကိုသူသားပြောက်တဲ့ချိန်ဖြစ်နေတယ်ဆိုတာကိုအံ့ဩစွာဖြင့်သူဖြစ်သွားပါတယ်။ဆိုတော့အဲဒီချိန်ကနေစပြီးတော့သူဟာယုံကြည်သူတယောက်ဖြစ်လာပါတော့တယ်။ အမမင်းဟာသခင်ယေရှုရဲ့တနာခြင်းနဲ့သခင်ယေရှုရဲ့ချစ်ခြင်းကိုမြင်တွေ့မြည်းဆန်းရတဲ့အခါမှာသူ့ဘဝတစ်ခုလုံးယုံကြည်သူအဖြစ်ပြောင်းလဲလာပါတယ် conversion ပေါ့လေဒီနေရာမှာချစ်စွာသောညီကိုမောင်နှမပေါင်းတို့သခင်ယေရှုတန်တော်မှာကိုပြောတဲ့စကားကိုပြန်ပြန်တော့ကြားယုံကြပါစို့သခင်ယေရှုထင်ရှားပြတဲ့အခါကျတော့ကသူ့ရဲ့တပည့်တော်ကြီးတဲ့အလယ်မှာထင်ရှားပြတဲ့အခါမှာ တန်တော်မကမရှိဘူးမရှိတဲ့ခါကျတော့သူ့နဲ့တွေ့တဲ့ခါကျတော့ကျန်တဲ့တပည့်တော်ကြီးတွေသခင်ယေရှုရှင်ပြန်ထမြောက်ပြီးအာငါမယုံဘူးသူ့ရဲ့နံဘေးဒဏ်ရာထဲကိုငါလက်မထိုးမသွင်းရလို့ရှင်တော့ငါမယုံဘူးမမြင်ရလို့ရှင်မယုံဘူးမထိရရင်မယုံဘူးပေါ့အဲ့ဒီခါကျတော့ဒုတိယချိန်သခင်ယေရှုရှင်ပြန်လာပြီးကိုထင်ရှားပြတဲ့ခါကျတော့ကဲတော်မမင်းရဲ့လက်ညှိုးနံဘေးမှာလာထိုးကြည့်
ဘာထိုးတဲ့ခါကျတော့ကကျွန်တော်ဤသခင်ကျွန်တော်ဤဖခင်ဆိုပြီးတန်တော်မှာဝန်ခံခဲ့တာတွေ့ရတယ်။အဲ့ဒီအချိန်မှာသခင်ယေရှုပြောခဲ့တဲ့စကားကျွန်တော်တို့အားလုံးအမှတ်ရဖို့ကောင်းတယ်။ဒါလဲဆိုတော့တော်မှာတော်မှာသင်ဟာမြင်သည့်အတွက်ကြောင့်ယုံကြည်တယ်။သို့တော့မမြင်ဘဲနဲ့ယုံကြည်သောသူတွေကပိုပြီးတော့နောက်မင်္ဂလာရှိတယ်လို့ပြောပါတယ်။ဒါကြောင့်ကျွန်တော်တို့တွေလည်းမမြင်ရပေမဲ့လို့ ကျွန်တော်တို့သခင်ခရစ်တော်ကိုယုံကြည်ကြတဲ့အတွက်ကြောင့်မမြင်ဘဲနဲ့ယုံကြည်တဲ့အတွက်ကြောင့်ပိုပြီးမင်္ဂလာရှိတဲ့သူတွေအစုအဖွဲ့ထက်မှာကျွန်တော်တို့ပါရှိတယ်ဆိုတာသခင်ယေရှုအသိမှပြုတယ်ဆိုတာကိုကျွန်တော်တို့ဝန်တာအားရစွာဖြင့်ဂုဏ်ယူကြဖို့ပြောချင်ပါတယ်။ယုံကြည်ခြင်းခံရမစေကြပါ။ယုံကြည်ခြင်းမလျော့ပါစေပါနဲ့လို့မှာကြားပါရစေ။ဘယ်လိုပဲစုံစမ်းခြင်းခံရခံရဘယ်လိုပဲဒု
ပြာကြောင်းကန်တက်ခြင်းတွေဖျားတရားအလုပ်လုပ်ခြင်းတွေတမန်တော်လုပ်ငန်းလုပ်ခြင်းတွေဒါတွေကိုမကြက်ချဘူးအတွက်လို့ဆိုချင်ပါတယ်နတ်ဆိုရလဲပဲအင်မတန်ပါနာပါတယ်ကျွန်တော်တို့ကလည်းတောင်းရင်တောင်းရင်အခက်အခဲရှိလာပြီဆိုလို့ရှိရင်ဖျားနဲ့ဝေးသွားဖျားကြောင့်လည်းမတည့်တော့ဘူးမနေမြတ်တာလည်းမဆိုးတော့ဘူးညမြတ်တာလည်းမဆိုးတော့စိတ်ပရိလည်းမစိတ်တော့ဘူး တမန်တော်လုပ်ငန်းနဲ့မလုပ်တော့ဘူးဖျားတရားလည်းလုပ်တယ်မလုပ်တော့ဘာဖြစ်လို့လဲပြဿနာဒုက္ခတွေကိုဖြေရှင်းကြရတဲ့အတွက်ကြောင့်လို့ပြောမယ်သို့တော်မှတ်ထားပါသခင်ခရစ်တော်ပြောထားတာရှိတယ်သင်တို့ဒီငါနဲ့ကင်းလျင်ဘာမျှမတတ်နိုင်ဝန်လေး၍ပင်ပန်းတော်သူတို့ငတ်ထန်တော်လာကြလို့ငါသည်သင်တို့ကိုအားဖြစ်ပေးမယ်ကျွန်တော်တို့လူရာအားပါပဲကားတိုင်းဆိုတာမျိုးဟာကတော့မသိမချင်း နီမျိုးစုံတဲ့ကားတိုင်းဒုက္ခခက်ခဲလို့ရှိတယ်။သို့တော်ကျွန်တော်တို့ကားတိုင်းတွေလွဲပါစေပယ်ပါစေဆိုတဲ့အသင်းတော်ဘာသာမဟုတ်ဘူးကျွန်တော်တို့ကက်သလစ်ဘာသာဟာကက်သလစ်ဘာသာဟိုကားတိုင်းကိုရှောင်တဲ့ဘာသာမဟုတ်ဘူး။ရှောင်လို့လည်းမရဘူး။ကျွန်တော်တို့ကက်သလစ်ဘာသာဟာကားတိုင်းပေါ်မှာသခင်ယေရှုကိုမြင်တွေ့ယုံကြည်တဲ့သူတွေဖြစ်တယ်။ကျွန်တော်တို့လူရာ ဒုက္ခတွေတုခတွေဝေးဖို့ကင်းရှင်းဖို့ထက်ခံနိုင်စွမ်းရင်ရှိကြဖို့ဒီသာအားလိုတယ်ဝန်လေး၍ပင်ပန်းတော်သူတို့ငါထံသို့လာကြပါငါသည်တင်တို့ကိုအားဖြစ်ပေးမယ်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့ကိုကူညီဖို့ဖျားသခင်အမြဲတမ်းရှိတယ်ဆိုတာတမန်တော်ကန်ကြီးခုနှစ်ခန်းငယ်ခုနှစ်ကနေစနစ်မှာပြောထားတာတွေ့ရတယ်တောင်းလျင်ရလိမ့်မယ်ရှာလျင်တွေ့လိမ့်မယ်ခောက်လျင်တွေ့လိမ့်မယ်လို့ ဆက်လက်ပြီးသူဘာဥပမာနဲ့ဆက်လက်နှိုင်းရှင်ပြောထားတယ်လဲဆိုတော့မင်းတို့လူသားတွေလူသားတွေဖြစ်တဲ့မင်းတို့တွေအမိဘတွေဖြစ်ကြတယ်ဆိုပါစို့ကဲမိဘတွေဖြစ်လို့ရှင်သားသမီးတွေကနေပြီးတော့မင်းတို့မိဘဖြစ်တဲ့မင်းတို့ကိုပေါင်မှုတ်သမှုတ်စားစရာမှုတ်တောင်းလို့ရှင်မင်းတို့ကကြောက်ခဲပေးမှလားတဲ့သားသမီးတွေကငားဟင်းစားခြင်းလို့ရှင်မွေကိုပေးမှလားအေးမင်းတို့တောင်းမှပဲဒီလိုတဏှာတတဲ့သိတတ်တဲ့ကိုချင်းစာတတ်လို့ရှင်ငါဖယားမင်းတို့နဲ့အစပေါင်များစွာတဏှာတတဲ့ချစ်တတ်တဲ့ကိုချင်းစာတတ်တဲ့ခွင့်လွန်တတ်တဲ့ဆိုတာကိုသိပါဆိုပြီးသခင်ယေရှုကိုယ်တိုင်ပစကနေဖွင့်ပြောတာတွေ့ရတယ်ဓမ္မတွေ့ရတယ်လဲဆိုတော့ကသမတ္တိခန်းကြီးခုနှစ်ခန်းငယ်ခုနှစ်ရယ်ဆက်နှစ်ဒါသူဘာဆက်ပြောသားတယ်လဲဆိုတော့ကသူတစ်ပါးကတင့်ကိုပြုစီလို့သည့်အတိုင်းသူတစ်ပါးကိုလည်းပြုကြပါအဲ့ဒါလည်းပြောထားတာရှိတယ်ဒါကြောင့်လူတွေဖြစ်တဲ့ကျွန်တော်တို့တော့မရဲဆက်ပဲနဲ့တဏှာတက်လို့ရှင်ဖျားရှင်ကကျွန်တော်တို့ထက်စပ်ပေါင်းများစွာတဏှာတက်တယ်ဆိုတာယုံပါကိုရောရှင်ပြောပါတယ်ဒါကြောင့်ကိုရောရှင်ထံဆုတောင်းပါကိုရောကိုအားကိုးပါဒါပေမဲ့တောင်းဖို့ရှာဖို့ခောက်ဖို့ဆိုတဲ့ကိစ္စကတော့ကျွန်တော်တို့လုပ်ရမယ်အလုပ်ဖြစ်တယ်လောကတက်တာကိုရှင်သန်တဲ့အခါမှာစိတ်ဓာတ်ကျเสียတွေစိတ်ပြည့်เสียတွေစိတ်ကုန်เสียတွေအများကြီးကြုံတွေ့ရတတ်ပါတယ်တချို့ကစိတ်ပြည့်တယ်စိတ်ဓာတ်ကျတယ်စိတ်နာပြီးတဲ့နောက်ဘာတွေလှုပ်တယ်လဲမှားတွေလှုပ်ပြီခိုးတာတို့တတ်တာတို့မိမိကိုယ်ကိုဇွဲကြိုးချတာတို့အစိတ်တောက်သေးတာတို့လှုပ်ခြင်းလှုပ်ချတတ်တယ်စိတ်ပြည့်လို့ပေါ့စိတ်ဓာတ်ကျလို့မလှုပ်ကြပါနဲ့ပညာရှိတယောက်ဘယ်လိုပြောလဲဆိုတော့စိတ်ဓာတ်ကြတာတို့စိတ်ပြက်တာတို့စိတ်နဲ့နာတာတို့ပြဿနာချင်းဒုက္ခခဲခဲတွေဆိုတာဟာလူတိုင်းနံပါတ်1တစ်ချက်ခေါင်းထဲမှာအများအားမှတ်ထားဒီလိုဟာမျိုးဟာလောကမှာရှိတဲ့လူအယောက်တိုင်းရင်ဆိုင်ဖြတ်တန်းရတဲ့အရာခံစားရတဲ့အရာဖြစ်တယ်အယောက်တိုင်းကိုတယောက်တည်းမဟုတ်ဘူးအယောက်တိုင်းလူဖြစ်ရင်တို့ဒုက္ခခဲခဲပြဿနာတွေနဲ့တွေ့ရမှာတစ်ချိန်မဟုတ်တစ်ချိန်တွေ့ရတာပဲဒါလူတိုင်းပဲအဲ့ခေါင်းအချို့ခေါင်းထဲထက်တာပါနောက်ဒုတိယတစ်ချက်ကောင်းနေထက်တာကဘာလဲလို့သူပြောတာကဒီလိုစိတ်ဓာတ်စိတ်ပြည့်စိတ်နာเสียဒုက္ခဝေဒနာတွေဟာထာဝရကျွန်တော်တို့နဲ့အမြဲတမ်းရှိမှမဟုတ်သူလာတက်လို့ရှင်သူပြန်သွားမှာဒါကြောင့်တည်ငါလာပြီဖြစ်ပါတယ်ဒါကြောင့်ဒီပြောပြခြင်းအချက်နှစ်ချက်ကိုကောင်းနေသွင်းထားပြီးတဲ့နောက်အပြည့်ကိုရှောင်ဖျားတရားနဲ့နေဆုတောင်းကုသိုလ်ကောင်းမှုလုပ်ပါလို့အချံပြုပါစေကုသိုလ်ကောင်းမှုလုပ်ခြင်းနဲ့ချိုးချမ်းဝါဆောင်ခြင်းဟာဖြင့်သင်ရဲ့ဆုတောင်းခြင်းကိုပို့ပြတဲ့နောက်အားဖြစ်ပြတဲ့ဆိုတာကိုယုံကြည်ပြတဲ့နောက်ကြိုးစားဆောင်ရွက်ကြပါအံ့ဖွဲ့ရာတွေ့ကြုံခံစားရပါလိမ့်မယ်အမတ်မင်းကဲ့သို့သခင်ဇူးစီကိုအပြေးတော်ရပြီးသွားပြတဲ့နောက်ကိုကြီးတောင်းလို့ရပါတယ်ဖျားရှင်စင်တို့အရောက်တိုင်းကိုကောင်းကြီးပြပါစေ